ပါကစ္စတန်နိုင်ငံကရာချီမြို့တော်တောင်ဘက်ပိုင်းမှာဒီကနေ့အစောပိုင်းကအရှိန်မြင့်မောင်းနှင်လာတဲ့တက္ကစီတင်ကားတစ်စင်းလမ်းကြောင်းမှာပီခီးတဲ့တဲ့ဘတ်စကားနဲ့ကောင်းချင်းဆိုင်တိုက်ခဲ့မိတဲ့အတွက်ခီးတဲ့58ယောက်ထက်မနည်းသေဆုံးခဲ့ပါလေ။လမ်းသားဆိုးတဲ့အပိုင်းမှာတိုက်မိတဲ့ဒီယင်းနှစင်းဟာမိလောင်ကျွမ်းခဲ့တယ်လို့တာဝန်ရှိရဲအရာရှိကပြောဆိုပါလေ။ကားတိုက်ခံရတဲ့ခီးတဲ့တဲ့မှာအမျိုးသမီးတွေနဲ့ကလေးငယ်တွေပါပြီးတချို့ကမိလောင်နဲ့တန်းရကြောင်းမမှတ်မိနိုင်လောက်အောင်ရုပ်ပြက်ဆင်းပြက်သေဆုံးခဲ့ရပါလေ။တိဆောင်းသူဦးရေလဲတိုးလာနိုင်တယ်လို့ခီးတဲ့တွေကိုကုသပေးနေတဲ့ဆေးရုံတာဝန်ရှိသူတွေကပြောဆိုပါတယ်။ကားမီလောင်လို့တိဆောင်းသူတွေထဲမှာသူ့မိသားစုကမိသားစုဝင်6ယောက်ပါသွားတယ်လို့အသက်ရှင်ကျန်းရည်သူတယောက်ကပြောဆိုပါတယ်။တချို့ခီးတဲ့တွေကတော့ကားပရင်းမောက်ကနေခုံချလွမြောက်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပါကစ္စတန်နိုင်ငံဟာလမ်းသားအရေးအတွက်ညံ့ဖျင်းမှုတာဝန်မဲ့ရင်မောင်းမှုနဲ့ယဉ်ထိန်သိမ်းရေးညံ့ဖျင်းမှုတွေကြောင့်လူတဲ့အများကြီးဆုံးရှုံးရတဲ့ရင်တိုက်မှုတွေတော်တော်များများဖြစ်ပွားတယ်ဆိုတဲ့နာမည်ဆိုးနဲ့လူသိများတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်